အာတိတ်ဒေသမှာရုရှားနဲ့တရုတ်တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးလာတာကိုအမေရိကန်ကစောင့်ကြည့်နေတာဖြစ်ပြီးဒီနှစ်နိုင်ငံရဲ့လက်တလောဒေသရင်းစီးပူးပေါင်းလှုပ်ရှားမှုတွေမှာစိုးရိမ်ရတဲ့လက္ခဏာတွေတွေ့လာရတယ်လို့အာတိတ်ဒေသဆိုင်ရာအမေရိကန်တန်ဖိုးမိုက်ကယ်စပရာဂါကပြောပါတယ်ရုရှားနဲ့တရုတ်ဟာအာတိတ်ဒေသမှာစီးပူးပေါင်းမှုကိုမြင့်တင်ခဲ့တယ်လို့ယူကရိန်းကျူးကျော်မှုကြောင့်နောက်နိုင်ငံတွေကဒဏ်ခတ်ထားတဲ့ရုရှားနဲ့ကုန်ပစ္စည်းဖလှယ်မှုတွေကိုတိုးလုံလာတာဖြစ်ပြီးဆက်ဆံမှုပိုးပြီး nation အောင်လှုပ်ဆောင်လာတာဖြစ်ပါတယ်။တရားစတာပေါ်ကျတဲ့အာတိတ်ဒေသရင်းနိုင်ငံပေါင်း၈နိုင်ငံရှိတဲ့အထက်မှာရုရှားနဲ့အမေရိကန်တို့လည်းပါဝင်လာဖြစ်ပြီးအာတိတ်ဒေသနဲ့တိတ်မိုးရဲ့နေရာမှာရှိတဲ့တရုတ်ကတော့ New Arctic အာတိတ်အနည်းကနိုင်ငံအဖြစ်သူ့ကိုယ်သူခေါ်ပြီးအာတိတ်ရံဝဲမှာဝင်ရွှန်းပိုးလမ်းမတစ်ခုတည်ဆောက်ချင်နေတာဖြစ်ပါတယ်။